စတ္တမနိဓမ္မဒေသနာတရားဘတ်မှာ6ရက်တော့ကုံဆုံးသွားပါပြီ။ယောဂီတို့ဆက်လက်ပြီးတရားအားထုတ်ဖို့ရာနောက်ထပ်4ရက်သာပဲကြံပါတော့တယ်။အဲ့ဒီကြံတဲ့4ရက်ကိုလေးလေးနက်နက်အင်တိုက်အားတိုက်ကြိုးကြိုးစားစားနီးမှန်လာမှန်နဲ့အားထုတ်ဖို့ရာလိုပါတယ်။ဘယ်လောက်ကြီးစ조사ပြီးအားထုတ်နေပေမဲ့လို့ကမ္မထာနီးမမှန်ရင်တော့သိပ်ပြီးအကျိုးဖြစ်ထုံးမှာမဟုတ်ပါဘူး။ကျင့်ရကြိုးနှပ်ဖို့ရန်နီးလန်းမှန်ဖို့ရာလိုပါတယ်။ဒါကြောင့်ယောဂီတို့စိတ်ထဲမှာနီးနာနေသရနဲ့လမ်းစဉ်နဲ့ပတ်သက်လို့မရှင်းလင်းတာဒီမရှိစီရပါဘူးမရှင်းလင်းတာယုံမှားတန်တရဖြစ်နေစရာဒီရှိရင်လမ်းမတွေရှောက်လိုက်ကုန်ကြပြီရသင့်ရတိုက်တဲ့အကျိုးကျေးဇူးတွေလွတ်ကုန်ကြမှာဖြစ်လို့လမ်းစဉ်အမှန်ကိုသိချာကြနာစွာတိကျပြတ်သားစွာနားလည်ဖို့ရန်လိုပါတယ်ညပိုင်းတွေမှာတရားဓမ္မစကားခေါ်ပြောတာတွေကြားရတော့တချို့ယောဂီအသစ်တွေကနားထောင်ပြီးသူတို့ရဲ့တရားဓမ္မကလည်းစိရဲ့ဒုက္ခအကြောင်းတွေပဲကြားနေရတော့ဒီကမ္ဘာလောကကြီးကလည်းဒုက္ခကြီးပါပဲလားမွေးဒုက္ခနာဒုက္ခအိုးဒုက္ခသေဒုက္ခဒီဒုက္ခဟိုဒုက္ခနဲ့သူ့တရားကလည်းစိတ်ညစ်စရာကြီးပဲစိတ်ချမ်းသာခြင်းလို့ရိပ်စာကူလာပါတယ်ဒီကြမှာစိတ်ညစ်စရာအကြောင်းတွေပဲကြားနေရပါတယ်ဒီလမ်းစဉ်ဟာဖြင့်ဒီနိနေသရာဟာဖြင့်ကောင်းမွန်မထင်ပါဘူးလို့အောက်မေ့မိတတ်ကြပါတယ်အမြင်မှားမိတတ်ကြပါတယ်ဒီတရားကဒုက္ခဒီအကြောင်းကိုပြောဟောနေပြီဒုက္ခကလွတ်မြောက်နိုင်တဲ့အကြောင်းမရှိဘူးဘယ်တော့မှမလွတ်မြောက်နိုင်ဘူးဘယ်နည်းနဲ့မှမလွတ်မြောက်နိုင်ပါဘူးတသက်ပြီးတသက်တဘဝပြီးတဘဝဒုက္ခတွေသာဆက်ဆက်ပြီးခံကြပြီးတော့ဆိုရင်တော့ဟုတ်ပါတယ်စိတ်ညစ်စရာကြီးပါပဲစိတ်ညစ်စရာတရားပါပဲလိုက်နာကျင့်သုံးစရာလည်းမရှိတဲ့တရားပေါ့ဒါပေမဲ့ဒီတရားကညွန်ပြတာကတော့ဒုက္ခဆိုတာအမှန်တကယ်ရှိပါတယ်ညင်းလို့မရပါဘူးဒါကလောကရဲ့ဖြစ်ရိုးဖြစ်စဉ်တရားပါပဲဒါပေမဲ့ဒီဒုက္ခတွေကလွတ်မြောက်စေတဲ့နှီးကောင်းလည်းရှိပါတယ်ဒီနှီးအတိုင်းလိုက်နာကျင့်သုံးပါရင်အခုဒုက္ခတွေကလွတ်မြောက်နိုင်ပါတယ်လို့အတိအလင်းပြောထားတာဆိုတော့ဒီတရားဒီလမ်းစဉ်ဒီကျင့်သုံးဟာအင်မတန်ကောင်းတဲ့မွန်မြတ်တဲ့လိုက်နာဖို့ရာအထူးသင့်တဲ့တရားဖြစ်ပါတယ်ပုံလေးတစ်ပုံပြောပြပါဦးမယ်မိခင်တူကသူ့ရဲ့သားငယ်ကိုပလင်းလို့တလုံးငွေ30ပေးပြီးစီးသွားဝယ်ခိုင်းပါတယ်ဝယ်ပြီးပြန်အလာမှာပလင်းကလွတ်ကျသွားပြီးစီးတဝက်လောက်ကဖိတ်ဆင်သွားပါတယ်သားငယ်ကလေးကကြံတဲ့စီးတဝက်နဲ့ပလင်းကိုကောက်ယူပြီးငူယူပြီးအိမ်ပြန်လာပါတယ်အမေရဲ့စီးတဝက်လောက်တော့ဖိတ်ကုန်ပြီးဆိုပြီးဖိတ်သွားတဲ့စီတဝက်အတွက်ငိုကြွေးနေပါတယ်သူကအဆိုးဘက်ကိုသာမြင်တတ်တယ်ကြည့်တတ်တယ်အဆိုးမြင်သမားလေးကိုမိခင်ကနောက်သားတယောက်ကိုနောက်ပလင်းလို့တလုံးနဲ့ငွေ30ပေးပြီးစီသွားဝယ်ခိုင်းပြန်ပါတယ်ဒီသူငယ်ကလေးကလည်းသူ့အကိုလိုပဲပလင်းလွတ်ကျသွားပြီးစီတွေတဝက်လောက်ဟာဖိတ်ကုန်ပါတယ်ဒါပေမဲ့သူကတော့မငိုပါဘူးပြုံးပြုံးရှင်ရှင်နဲ့ပလင်းကိုကောက်ယူပြီးအိမ်ပြန်လာပါတယ်အမေကြီးပလင်းလွတ်ကျလို့စီတဝက်လောက်တော့ဖိတ်ကျသွားပါတယ်ဒါပေမဲ့တော်ပါသေးရဲ့အမေရဲ့အကုန်ဖိတ်မသွားဘူးတဝက်လောက်တော့ကျန်ပါသေးတယ်ကျန်နေသေးတဲ့တဝက်အတွက်ဝန်းစားနေပါတယ်ဒါနှစ်ယောက်စလုံးဟာဖြစ်ပုံကတော့အတူတူပါပဲတဝက်ဖိတ်တယ်တဝက်ကြံတယ်တယောက်ကတော့ဖိတ်သွားတဲ့တဝက်အတွက်စိတ်မကောင်းဖြစ်ပြီးငိုနေပြီမဲ့လို့တယောက်ကတော့ကြံရှိနေတဲ့တဝက်အတွက်ဝန်းစားပြီးပြုံးနေပါတယ်သူကတော့အကောင်းဘက်ကိုမြင်တတ်တာကိုတခါမိခင်လို့သူကတတိယသားတယောက်ကိုခေါ်ပြီးပ Pelin lo de lo, we de se ne, see away, lo like biambare. Dee tung egligale, Pelin lo jabi, see the wet, pay jabiambare. Tugale mongo babu. Ain bian labi, a me ye, see the wet dog paid wabade, the wet dog jani badi de lo biobade. Dabi me, Tuga dog, we batana tung ego. A cow mean that at the bonnet. Basaka, yo yung de macababu. De gale, the bawa jaja, sinza da bade. Dido tuga, mungo yung, yoni yung dam hopu. Pip yet mango, let we let the bade. Let we look kind, sang your bade sudo. Mambade, see the wet jani bade. The cha, the wet gado, pacing to abade. Dido, pay swade, the wego, yao, pian pima soupi, a load the coo, dwab lopi, wing aja yao shabi, belin pilao, pian pi be bade. Do gamma to get a load the ma pi bade, we bother not the ma babe. Logama, boosway nebo, mojwe nebo, ang nebo, moho babu. Go ah, go go be, ye manje ne, say ah, tetan swane, a ho a ma a die, josa, a low lopo ya, pibade. A loco, the gay lopo ya ga, imata a ye di bade. Yogi do, digo, a cool la jada ha, a low lo jabo, la jada be mahola. Yo man ne yo, say tetan ne yo ne, maya di babu. The gay a lo, let we a lo, lo jaya ma, pibade. Janshi ni de liye ma, ni lan cha cha ne, asai bi lo cha ba. Mya swa piya ga, ho cha ge da si ba de. Tan be sinkara, ane sa di, yada, pinya ya patati, ata ne bing da di doki, e sa me go wito di ya. Di lansin ha, say ye, tan shin jin lansin pipade. Gilita ani ji duiga lumiao bi, tan shin jin, sin jie jin, lansin pilo. Bakadi, tan shin lada pipade. Tabi zinkara, ane sadi. A long zon do, zinkara diari ha, ane sadi ji babe. Pipo la jabi, chong yin, dwaja bade. Yau piet dwaja, long chun dwaja bade. Tinkara sude zagloha, a debe jebian bade. Nankanda a bangu biosinga, see ye a bangi, labain de ma, tinkara a jangu, biobiage bibabi. See ye zedota a bang, now soon a bang pite, a jo bo bout bong a bang, don't be unloaded, see a bang. Damjam pisseed it, music pisseed it, see a bang pibade. Music and light, a thief, liba, lay me. Dajao, music, pitte, thinkara, a moot a cuckoo. Low like pee, see lade, a thief, pippo lade, kudo, a kudo rigule, thinkara, lobe, cobade. Loga ma, soup bombi, su yombi, pilla, the miadri ha, thinkara, du be, pippade. Be a yabe, maso, soup bombi, su yombi, pilla, ye, di a yaha. Biogwe ya ma maloe babu. Dilo babe, lo sang mu de kuga, pipo la de a jo hale, a lo mamieja babu. A lo kong lo sinkara de yadwi ha, mamiede de yadi ji babe, a nesadi ji babe. Di amantiago, yogi doga, da ha pin pia ho lo be, jangan la lo be lo. Oh, no, a thing yan ne, tuta maya, sainta maya yan no ne, dija bi, leka, yum yan ne do. Wito di mega, tan shi yi lansin, maho de babu. Jin yu zi tetsen ne, lekan tara go. Yogi doga, go rang, go dui letwi, bawana maya yan ne, tweeti kanzabi, thin nai mada, yada, pinya ya, patati. Diha, letwi. Gwijong ya me, zi ya me da ya. Da ghe pilu, da ghe mien la ya de a chie a ni. Go rin da ya taim ki jin lu, go rin. Gwijong ya me a chien ya de pipa de. Di ဒီလိုမဟုတ်ရင်တော့ညာစီစားလို့ပေါ်လာတာဖြစ်ပြီးယုံကြည်ကိုယ်ွယ်တဲ့စိတ်ကြောင့်လက်ခံတဲ့အယူပဲဖြစ်ပါလိမ့်မယ်လက်တွေ့တရားအစစ်အမှန်တော့မဟုတ်သေးပါဘူးခန္ဓာကိုယ်ရဲ့ခံစားမှုတွေကိုလက်တွေ့အားထုတ်လို့သိလာကြတဲ့အခါစိတ်တစ်ခုလုံးဟာပျက်စီးနေတာယိုယွင်းနေတာတွေအပေါ်အာယုံဆိုင်ကြည့်လိုက်တဲ့အခါယောဂီတို့ကိုယ်တိုင်ထင်ထင်ရှားရှား သိရှိလာကြပါလိမ့်မယ်ဖြစ်လာတာပေါ်လာတာပျောက်သွားတာပြတ်သွားတာဒီကိုသိရှိခံစားနေရပါလိမ့်မယ်အမှန်တရားကိုကိုယ်တိုင်မြင်တွေ့နေရခြင်းပါပဲအလုံးစုံသောအရာဒီဟာဖြစ်ပျက်ဖြစ်ပျက်မမြဲတဲ့အနေစာပဲဆိုတာကိုခန္ဓာကိုယ်ပေါ်မှာ ဝေဒနာတွေအဖြစ်နဲ့ဖြစ်ပျက်နေမှုကိုယောဂီတို့ကကိုယ်တိုင်သိရှိခံစားနိုင်ဖို့ရာဖြစ်ပါတယ်။ကျန်းတန်းတဲ့အဆိုင်အခဲဖြစ်တဲ့ပြင်းထန်တဲ့ဝေဒနာတွေဟာလည်းအနိစ္စပါပဲ။ပေါ်လာလိုက်ခဏတည်နေလိုက်ပြီးတော့သူတို့လည်းချုပ်ငြိမ်းသွားကြတာပါပဲ။ဖြစ်တယ်တီးနေတယ်ပြက်တယ်ဖြစ်တည်ပြက် ဥပတိပင်ဥပတိပင်ဖြစ်စေတီစေပြက်စေတရားသဘောတွေပေါ်ပေါက်လာကြပါလိမ့်မယ်။တိမ်မွေဝေဒနာတွေလိုတော့အခုဖြစ်ပြီးအခုချက်ချင်းပျောက်သွားကြတာမဟုတ်ပေမဲ့ဖြစ်ပြီးအချိန်အနည်းငယ်တီးနေပြီးနောက်ဆုံးကြတော့ချုပ်ငြိမ်းပျက်စီးသွားကြရတာပါပဲ။ ယောဂီတို့တရားကျင့်နေစဉ်မှာဒုက္ခဝေဒနာဖြစ်တဲ့ကြမ်းတမ်းဝေဒနာတွေရဲ့နာမှုကျင့်မှုကြိုက်ခဲမှုလေးလံမှုတွေကိုတုံ့ပြန်မှုမလုပ်ဘဲခက်ခွာကွာစိတ်ထားပြီးဆက်လက်ပြီးရှုယုံမျှတာရှုသွားရင်တစ်ချိန်ကျတော့ဒီခံစားရမှုအဆိုင်အခဲတွေအားလုံးပျောက်ကွယ်သွားကြပြီးအနာအကျင်တွေလျော့သွားပြီးသိမ်မွေ့ဝေဒနာတွေလိုင်ကလေးတွေလိုတုံ့ခါမှုကလေးတွေလို တွေ့ထိခံစားနိုင်ကြပါလိမ့်မယ်ဒီအင်မတန်သိမ်မွေ့တဲ့ညင်ညုံးတဲ့လှိုင်းကလေးတွေလိုဝေဒနာကလေးတွေကလည်းမမြဲကြပါဘူးသူတို့ကလည်းဖြစ်ပြီးပြက်ဖြစ်ပြီးပြက်တွေပါပဲဘယ်ဝေဒနာမှမမြဲပါဘူးမပြောင်းမလဲပဲမနေနိုင်ပါဘူးဖြစ်ပြက်သဘောတွေပါပဲကျန်းတန်းဝေဒနာနဲ့သိမ်မွေ့ဝေဒနာခြားနားမှုကတော့ ကျန်းတန်းဝေဒနာဟာဖြစ်ပေါ်ပြီးအချိန်အနည်းငယ်နေပြီးမှချုပ်ငြိမ်းပျောက်ကွယ်သွားပါတယ်။တိမ်မွေ့ဝေဒနာလိုင်းကလေးကြီးကတော့ပေါ်ပြီးကြနဲ့တပြိုင်နဲ့ချက်ချင်းပဲချုပ်ငြိမ်းသွားတာကြီးပါပဲ။ဖြစ်တာပြက်တာမြန်လွန်းအားကြီးတော့အရှိန်အဟုန်ကကောင်းအားကြီးတော့ဖြစ်နေတာတီးနေတာကိုတော့မတွေ့ရတော့ပါဘူး။ သူတို့နှမျိုးရဲ့ဂုံအင်္ဂါလက္ခဏာကတော့အတူတူပါပဲ။တဘာဝကဖြစ်ချုပ်ဖြစ်ချုပ်ပါပဲ။ဒီဖြစ်ပျက်နေခြင်းကိုယောဂီတို့ကဘာဝနာမယညာနဲ့ဝိပဿနာအမြင်နဲ့လက်တွေ့ခံစားရပြီဆိုရင်တော့ယတာပညာယပတ္တိဆိုတာပါပဲ။အထနိဗ္ဗိန်တတိဒုက္ခေ။ဆင်းရဲခြင်းဒုက္ခတွေကယောဂီတို့အတွက်မရှိတော့ပါဘူး။ နာတာကျင်တာကြိုက်တာခဲတာတွေဟာကိုယ်ခန္ဓာပေါ်မှာရှိနေပေမဲ့လို့ဥပ္ပခာနဲ့ရှုနေမယ်ဆိုရင်သူတို့ဟာယောဂီတို့အတွက်နာကျင်မှုမဟုတ်တော့ပါဘူး။စိတ်အနှောက်အယှက်လည်းမပြုတ်တော့ပါဘူး။နာနေပေမဲ့လို့နာတယ်လို့စိတ်ကတော့ကတွေမခံစားရတော့ပါဘူး။ဒီလိုဖြစ်ရတာဟာ ယောဂီတို့က ကိုယ်စိတ်ကိုယ်ကိုအငွေ့ချထားသလိုလှုပ်ထားတာလည်းမဟုတ်ပါဘူး။ ဝေဒနာတွေရဲ့မမြဲတဲ့တရားကိုကိုယ်တွေ့ခံစားကြရတော့သူတို့ကိုခုံမင်တွက်တာမှုလည်းမရှိတော့ပါဘူး။မလိုမုန်းထားမှုလည်းမရှိတော့ပါဘူး။ဓာတ်တဘာဝတွေကသူတို့သဘောသူတို့ဆောင်ပြီးဖြစ်ပျက်နေကြတာပဲလို့သိလာပြီဆိုရင်စိတ်ရဲ့အကျင့်ဟောင်းတွေအစွဲတွေကတဖြည်းဖြည်းလွတ်မြောက်လာကြပြီးစိတ်ရဲ့တန်ရှင်းစင်ကြယ်ရေးလုပ်ငန်းကိုစတင်ဆောင်ရွက်ခြင်းဖြစ်ပါတယ်။ ယောဂီတို့ဟာနှစ်သက်တာတွေ့တာတာမဟုတ်ရင်လဲမနှစ်သက်တာမတွေ့တာတာမလိုလားတာမုန်းတီးတာတွေကိုတုံ့ပြန်နေကြမယ်ဆိုရင်ကောင်းကံဆိုးကံ သင်္ခါရတွေဟာလေပွားတဲ့ပွားများတဲ့များလာတော့ကိလေသာအညစ်အကြေးတွေကလည်းများများလာပြီးဆင်းရဲဒုက္ခတွေကလည်းပွားများလာကြမှာဖြစ်ပါတယ်ကိလေသာအညစ်အကြေးတွေနောက်ထပ်မပွားတော့ဘူးဆိုရင်ဘဝဘဝတွေကစုပုံပြီးဆဲဆောင်လာခဲ့တဲ့ကိလေသာအဟောင်းတွေကံဟောင်းကံကြွေးတွေကစိတ်ရဲ့အပေါ်ယံပိုင်းမှာပေါ်ထွက်လာကြပြီးချုပ်ငင်းချုပ်ငင်းသွားကြပါလိမ့်မယ်မြတ်စွာဘုရားကအေသမေဃဝိတုဒ္ဓိယာလို့ဟောခဲ့ပါတယ်ဒီဟာတန်ရှင်းရေးစင်ကြယ်ရေးလမ်းစဉ်တွေပါပဲယောဂီတို့ဟာဝေဒနာတွေနဲ့ဥပေက္ခာနဲ့ရှုနိုင်လေးလေးတုံ့ပြန်မှုမလုပ်လေလေကံဟောင်းကံကြွေးတွေကိလေသာအညစ်အကြေးတွေကလွတ်ကင်းလေလေစိတ်ဟာစင်ကြယ်လာလေလေဖြစ်ပါတယ်သုတမယညာစိတ်တမယညာနဲ့သာဥပေက္ခရှုနေမယ်အနိစ္စကိုနားလည်နေမယ်ဆိုရင်တော့စိတ်ရဲ့အပေါ်ယံပိုင်းကိုသာတန့်ရှင်းစင်ကြယ်စေပါတယ်ကောင်းတံတလောက်တော့ကောင်းပါတယ်ဒါပေမဲ့စိတ်ရဲ့အနှစ်ဆိုင်ဆုံးအပိုင်းကတော့တုံ့ပြန်နေတုံးပါပဲသင်္ခါရတွေပွားများနေတုံးပါပဲဒုက္ခတွေပွားများနေတုံးဖြစ်ပါတယ်ဒုက္ခနဲ့တည်းကမထွက်နိုင်သေးပါဘူးစိတ်ရဲ့အနှစ်ဆိုင်ဆုံးအပိုင်းနဲ့ထိတွေ့ပြီဆိုရင်တော့သိမ်မွေ့ဝေဒနာတွေကိုခံစားရပြီဒီသိမ်မွေ့ဝေဒနာတွေကိုဥပေက္ခာနဲ့ရှုနေဖို့ရာဟာမြတ်စွာဘုရားဤညွှန်ကြားချက်ဘုရားဤတရားတော်ဖြစ်ပါတယ်စိတ်ရဲ့အနှစ်ဆိုင်ဆုံးအပိုင်းကကိလေသာအညစ်အကြေးတွေကံကြွေးကံဟောင်းတွေကိုအကုန်အစင်အမြင့်ပြနှုတ်ထုတ်ပြစ်လိုက်မှသာယောဂီတို့ဟာနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြပြီးလုံးဝလွတ်မြောက်ခြင်းရကြမှာဖြစ်ပါတယ်။ဒါကြောင့်ထိတွေ့မှုဝေဒနာကိုအထူးအရေးပေးပြီးအရင်ခံထားခြင်းဖြစ်ပါတယ်ဝေဒနာပစ္စယတဏှာဆိုတဲ့အတိုင်းဝေဒနာအဆင့်ဝေဒနာကွင်းဆက်မှာလိုခြင်းတတ်မဲ့မှုတဏှာနဲ့မလိုခြင်းမုန်းထားမှုဒေါသတို့ရဲ့ဖြစ်ရခြင်းရဲ့အကြောင်းဖြစ်ပါတယ်မြတ်စွာဘုရားကဝေဒနာပစ္စယတဏှာလို့ဟောတော်မူထားတဲ့အတိုင်းခံစားမှုဖြစ်ပေါ်လာတဲ့အခါနှောင်ပွင့်မှုဟာစတင်ဖြစ်တော်တာပါပဲမြတ်စွာဘုရားဝိရှိတဲ့အလင်းရောင်ဟာဒါပါပဲရှေ့ကတခါဘူးမှမကြားဘူးတဲ့တရားမသိခဲ့ရဘူးတဲ့တရားကိုသိခဲ့ရရှိခဲ့ရခြင်းဖြစ်ပါတယ်ဆက်ပြီးရှုတဲ့အခါအကြောင်းအကျိုးဆက်တွေကိုတွေ့လာပါလိမ့်မယ်ပြီးတော့ပဋိစ္စသမုပ္ပါဒ်တရားခွင်းဆက်တွေထင်ရှားသိမြင်တော်မူလာပါတယ်အဝိဇ္ဇာပစ္စယသင်္ခါရာအမှန်ကိုမသိမှုကြောင့်သင်္ခါရသည်ဖြစ်ကြရပါတယ်။စိတ်ရဲ့အပေါ်ပိုင်းဖြစ်တဲ့သိစိတ်နဲ့တော့နားလည်ကြပါတယ်။အတွင်းပိုင်းဖြစ်တဲ့မသိစိတ်ကတော့မှောင်အတိကျနေပြီးအမြင်မှန်ကိုမသိကြရပါဘူး။တုံ့ပြန်မှုတွေလုပ်ပြီးသင်္ခါရသည်ပွားနေတာကိုလည်းမသိကြပါဘူး။အဝိဇ္ဇာအမိုက်မှောင်သူကြီးကြောင့်သင်္ခါရသည်အစစ်မပြပွားနေကြပါတယ်။ဒီကနေ့ဝင်းဆက်တီတစ်ခုပြီးတစ်ခုဖြစ်ပေါ်လာတော့တာပါပဲ။သင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပနာမရူပပစ္စယတလယတနာတလယတနာပစ္စယဖတ်တော်ဖတ်တာပစ္စယဝေဒနာဝေဒနာပစ္စယတဏှာတဏှာပစ္စယဥပါဒါနံဥပါဒါနပစ္စယဘဝဘဝပစ္စယဇာတိဇာတိပစ္စယဇရာမရဏသောကပရိဒီဝဒုက္ခဒေါမနစုပါယတာသံဘဝန္တိဧဝမေတတ္တကေဝလတ္တဒုက္ခခန္တတ္တသမှုတယောဟောတိအမှန်မသိမှုအဝိဇ္ဇာကြောင့်ဒုက္ခတွေပွားလိုက်တာပွားလိုက်တာတောင်ပုံရာပုံမြတ်စွာဘုရားကဘာဝနာမယဉာဏ်တော်ဖြင့်တရားကိုရှုရင်းရှုရင်းနဲ့စိတ်ရဲ့အနှက်ဆိုင်ဆုံးအပိုင်းဖြစ်တဲ့မသိစိတ်နဲ့ တွေ့ထိသွားပြီးအမှန်တကယ်ဖြစ်ပျက်နေတဲ့သစ္စာတရားကိုသိမြင်တော်မူပြီးတွေ့ထိဝေဒနာတွေကြောင့်လိုချင်တောင့်တမှုတဏှာလောဘတွေဖြစ်ရခြင်းအကြောင်းကိုပညာဖြင့်သိမြင်တော်မူပါတယ် Now ပဋိစ္စသမုပ္ပါတရားတော်ရဲ့ဂွင်းဆက်တွေကိုအနုလုံပတိလုံအစအဆုံးအဆုံးအစအဆုံးအစံအစံအဆုံးအပြန်အလှန်ရှုတော်မူပါတယ်ဒီလိုရှုတဲ့အခါမှာပွားများတာတွေရက်ဆဲပြီးတော့ပျောက်ကွယ်တာတွေစပြီးဖြစ်ကြတော့တာပါပဲအားလုံးအညစ်အကြေးတွေပျောက်ကွယ်သွားတဲ့အထိဆက်ပြီးကျင့်သွားကြရမှာဖြစ်ပါတယ်တရားစပြီးကျင့်စမှာတော့ကျန်းသာဝေဒနာတွေအဖြစ်နဲ့ပြင်းထန်တဲ့သင်္ခါရအဟောင်းတွေရှေးကံဟောင်းတွေဒုစရိုက်တွေကိလေသာတွေကစိတ်ရဲ့အပေါ်ကိုတက်လာကြပြီးပေါ်ထွက်လာကြပါတယ်ဒီကျန်းသာဝေဒနာတွေဟာအပေကိုလားစီမဲ့သင်္ခါရတွေဖြစ်ပါတယ်သူတို့ကိုယောဂီတို့ကတုံ့ပြန်မှုမလုပ်ဘဲဥပက္ခနဲ့ရှုနေရင်ဖြည်းဖြည်းချင်းသူတို့ဟာပျောက်ွယ်ချုပ်ငိမ့်သွားကြပြီအပေကိုလားစီတဲ့သင်္ခါရတွေကုန်ခန့်သွားစီတဲ့အဆင့်ကိုရောက်လာကြပြီဆက်လက်ပြီးရှုစုသွားတော့သင်္ခါရတွေအားလုံးဘာမှမကြံအားလုံးကုန်ဆင်သွားရင်တော့ယုံနံတရားတွေကကျော်လွန်သွားပြီဖြစ်တာပြက်တာဖြစ်ချုပ်ခြင်းတရားတွေအားလုံးမှလည်းကျော်သွားတဲ့စခန်းကိုရောက်ရှိပါလိမ့်မယ်။တမန်အသိနဲ့သိရတာခံစားရတာမျိုးမဟုတ်ပဲ။ဘယ်လိုပဲလို့ပြောမပြနိုင်ပါဘူး။ယောဂီတို့ဒီစခန်းကိုရောက်ရင်ကိုယ်တွေ့ခံစားရပြီးသိရှိကြမှာဖြစ်ပါတယ်။တမန်ရုပ်နဲ့နာနဲ့ခံစားလို့ရတာမျိုးမဟုတ်ပါဘူး။ဒီလိုနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တဲ့အခါကျတော့ဝေဒနာနိရောဓထိတွေ့မှုတွေကုန်ခန့်သွားတဲ့စခန်းကိုရောက်သွားပြီးထိတွေ့မှုကိုလည်းမခံစားရတော့ပါဘူးဝေဒနာဆိုလို့လည်းဘာမှမရှိတော့ပါဘူးဒီလိုနိဗ္ဗာန်ကိုမျက်မှောက်ပြုတာဟာစက္ကန့်ပိုင်းမိနစ်ပိုင်းကလေးကနေနောက်တော့နာရီပိုင်းအထိဖြစ်လာပါလိမ့်မယ်ဘာဖြစ်လို့ဝေဒနာကိုမခံစားရပါသလဲဆိုတော့ဖတ်စနိရောဓဝေဒနာနိရောဓထိတွေ့မှုမရှိတော့လို့ထိတွေ့မှုခံစားရခြင်းလည်းမရှိတော့တာပဲဖြစ်ပါတယ်ထိတွေ့မှုကဘာကြောင့်မရှိတော့တာလဲဆိုတော့သလာယတနာနိရောဓဖတ်စနိရောဓဒွါယ6ပါးတကား6ပေါက်မရှိတော့လို့အလုတ်မလုတ်ကြတော့လို့ပါပဲ။ဘာကြောင့်ဒွါယ6ပါးကအလုတ်မလုတ်ကြတာလဲဆိုပြန်တော့နာမရူပနိရောဓတဏှာယတနာနိရောဓရုပ်တရားနာမ်တရားစုတို့ကအလုတ်မလုတ်ကြတော့လို့ဖြစ်ပါတယ်။တဏှာယတနာနိရောဓဖတ်တနိရောဓဖတ်တာနိရောဓဝေဒနာနိရောဓဝေဒနာနိရောဓတဏှာနိရောဓတဏှာနိရောဓဥပါဒါနနိရောဓဥပါဒါနနိရောဓဘဝနိရောဓဘဝနိရောဓဇာတိနိရောဓဇာတိနိရောဓစရာမရဏသောကပရိဒိဝဒုက္ခဒေါမနသုပါယတာနိရောဇန္တိဝင်းဆက်တွေတစ်ခုနဲ့တစ်ခုဆက်ပြီးတစ်ခုခုပျက်စီးသွားရင်လုံးဝမရှိတော့ပါဘူးဒီလိုဆိုရင်ဝင်းဆက်ကလည်းဆက်ပြီးမဖြစ်တော့ပါဘူးဒီလိုနဲ့အာလုံးဝေဒနာနဲ့တဏှာတွေပျောက်ွယ်သွားကြပြီးဒုက္ခနဲ့တည်းကလုံးဝကင်းသွားတဲ့အဆင့်ကိုရောက်ရှိသွားပါလိမ့်မယ်ဘဝဘဝတွေကစုပေါင်းတိုးလောင်လာခဲ့တဲ့သင်္ခါရတွေ၊ကံဟောင်းတွေ၊ကိလေသာတွေဟာတဖြည်းဖြည်းတလွာပြီးတလွာပျောက်ွယ်သွားကြပြီးယောဂီဟာနိဗ္ဗာန်ရဲ့ပထမဆုံးစခန်းဖြစ်တဲ့သောတပန်ဖြစ်လာပါလိမ့်မယ် သောတာပန်ဆိုတာကတော့နိဗ္ဗာန်ကိုဥတီတီစီးနေတဲ့ရေစီးကျောင်းထဲမှာပါဝင်သွားတဲ့ပုဂ္ဂိုလ်ပါပဲ။နိဗ္ဗာန်ကိုဥတီပြီးတည်ဆောင်သွားပြီဆိုတော့ဘယ်လိုနည်းဘယ်လိုတကိုးနဲ့မှဒီသောတာပန်ပုဂ္ဂိုလ်ကိုနိဗ္ဗာန်မရောက်နိုင်အောင်တားဆီးပိတ်ပင်လို့မရနိုင်တော့ပါဘူး။သူဟာယုံ난တရားတွေကကြော်လွန်သွားပြီးနိဗ္ဗာန်ကိုမလွဲမဆွေရောက်မဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။အပေကိုမလားဖို့နဲ့တန်တရားကလွမြောက်ဖို့ရာကျင့်စီသွားပါပြီ။ဒီသောတာပန်ပုဂ္ဂိုလ်ကဆက်ပြီးတရားကျင့်သွားရင်ကံဟောင်းတွေသင်္ခါရအဟောင်းတွေကပိုးပိုလွမြောက်လာပြီးအိုမိုသန့်ရှင်းစင်ကြဲလာတော့နောက်တဆင့်ဖြစ်တဲ့တက္ကဒါကံအဆင့်ကိုရောက်ပါတယ်ဒီကနေဆက်ပြီးသန့်ရှင်းတဲ့သန့်ရှင်းအောင်ကျင့်ကျင့်လာပြရင်တတိယအဆင့်ဖြစ်တဲ့အနာကံအဆင့်ကိုရောက်ပါလိမ့်မယ်ဒီအဆင့်ကိုရောက်တော့လေတရားကျင့်တာကိုရပ်လို့မရသေးပါဘူးဆက်လက်ပြီးကျွင်းကြံနေသေးသမျှကိလေသာအညစ်အကြေးတွေကံဟောင်းတွေကိုခြေမှုန့်ပြစ်ရပါလိမ့်ဦးမယ်ဒီလိုနဲ့ဝိသင်္ခါရကတံစိတ်တံဇာတိတခါပြန်ဖြစ်စီတဲ့သင်္ခါရတွေအလုံးမရှိတော့ဘဲလုံးဝကင်းစင်သွားတဲ့အဆင့်ကိုရောက်တော့မှကံဟောင်းတို့ကိလေသာအညစ်အကြေးတို့ဆိုလို့မြူမှုံမြမကြံမရှိတော့ပါဘူးနောက်ဘဝတစ်ခုကိုဆက်เสียရလဲမရှိတော့ပါဘူးသင်္ခါရတွေလုံးဝမရှိတော့ဘဲနောက်ဘဝအစ်စ်တစ်ခုမဖြစ်နိုင်တော့တဲ့အဆင့်ကိုရောက်ပြီးဘဝဒုက္ခကလုံးဝလွတ်မြောက်ပြီးနိဗ္ဗာန်ကိုမျက်မှောက်ပြုလူအရိယာပုဂ္ဂိုလ်ဟာယဟန္တာအဖြစ်ကိုရရှိပါတယ်လမ်းစဉ်ဟာတလမ်းပြီးတလမ်းတဆင့်ပြီးတဆင့်လမ်းဆုံးပန်းတိုင်အထိရှောက်ရမှာဖြစ်ပါတယ်အခုအစဉ်အခုအချိန်မှာတော့ယောဂီဟာပန်းတိုင်ကိုတန်တမနေပါနဲ့။အိုနိဗ္ဗာန်ကိုမျက်မှောက်ပြုကျင်ပါတယ်။နိဗ္ဗာန်ကိုမျက်မှောက်ပြုကျင်ပါတယ်။နိဗ္ဗာန်ဆိုတာဒီလိုလားဟိုလိုလားလို့မျှော်တွေးနေရင်နိဗ္ဗာန်ဆိုတာနဲ့ตาရွေ့သာဝေးသွားစရာရှိပါတယ်။ဒီကမ္မထာနီးရဲ့အရေးကြီးတဲ့အချက်ကတော့ယောဂီရဲ့စိတ်ကိုပြစ်စုံပန်တဲ့တဲ့မှာထားဖို့ရာဖြစ်ပါတယ်။နောက်ကျောင်းတွေသတိရပြီးအတိတ်ထဲမှာမနေဘဲရှေ့ဖြစ်မဲ့အကြောင်းတွေတိုးတိုးညှို့မှန်းပြီးအနာဂတ်ထဲမှာလည်းမနေဘဲအခုအချိန်မှာအဟုတ်တကယ်ဖြစ်ပျက်နေတဲ့လက်ငင်းလက်တွေကိုဘာဝနာမယဉာဏ်အသိနဲ့သိနေဖို့ရာသာဖြစ်ပါတယ်။ဘာကိုပဲတွေ့ကြုံရတွေ့ကြုံရဘာကိုပဲခံစားရခံစားရတွေ့ကြုံရခံစားရတာဒီကိုမလွတ်အောင်ကြိုးစားပြီးတတိရှိနေပြီးဥပ္ပခာစိတ်နဲ့ရှုနေဖို့သာဖြစ်ပါတယ်ဒီလိုဆိုရင်တော့ယောဂီတို့ဟာနောက်ဆုံးပန်းတိုင်ထီကိုတဖြည်းဖြည်းတဖြည်းဖြည်းတိုးတက်လာကြပါလိမ့်မယ်တတိဥပ္ပခာတတိဥပ္ပခာတတိကယောဂီတို့ရဲ့ကိုယ်ခန္ဓာမှာခံစားနေရတဲ့ဝေဒနာတွေကိုသိနေဖို့တတိရှိနေဖို့ဖြစ်ပါတယ်ဥပ္ပခာကတော့ဖြစ်ပေါ်လာတဲ့ဝေဒနာတွေကိုตาရာတတ်မဲ့ခြင်းတဏှာမဟုတ်ရင်လည်းမလိုမုန်းထားခြင်းဒေါသတို့နဲ့တုံ့ပြန်ခြင်းမလုပ်ဘဲစိတ်ကိုအငြိအမျှထားပြီးရှုမှတ်နေခြင်းဖြစ်ပါတယ်ဥပ္ပခာတော့ရှိပါတယ်ဒါပေမဲ့ဝေဒနာတွေကိုမခံစားရဘူးဆိုရင်ဝေဒနာတွေကိုတတိရှိမနေရင်ဒါလည်းလမ်းမှမဟုတ်သေးပါဘူးဝေဒနာတွေကိုတတိရှိရှိနဲ့ရှုနေပြီမယ်လို့စိတ်ကဥပ္ပခာဖြစ်မနေဘူးတုံ့ပြန်နေတဲ့ဆိုရင်လည်းလမ်းစဉ်မှာတိုးတက်မှုရှိမှာမဟုတ်ပါဘူးဒါကြောင့်တတိကလည်းမှန်ကန်တဲ့တတိဝိဒနာကလည်းသတိနဲ့ခံစားနေပြီးစိတ်ကလည်းပြစ်စုံပန်တဲ့တဲ့မှာဥပ္ပခာစိတ်နဲ့ငြိမ်သက်နေမှာလမ်းစဉ်မှာခရီးတွင်မှာဖြစ်ပါတယ်ဥပမာလူတအူးဟာမြစ်ကမ်းနားမှာထိုင်နေပြီး mi yi si ni da go, ji ni de su ja ba su. Mi yi ha, tu ha tu, tu a lo lo, si ni da ba be. Di lu ha, yi si ni da ye, ni a miang go, be lo ma, ma tei nai ba bu. Piang le, be lo le, ma ya nai ba bu. Tu ga, ji ni yong da be, ji ni ya da ba. Takadali, yi ha nene jantan la bi, lang li du ta la ba de. Takadali le, nyin nyin zepse be, yi si ni ba de. Takadali le, yi ga no ni ba de. Takadali le, ji lin ni ba de. Tu ni negado, yi belube si si, ni ni mian mian, no di pisi, ji lin ni di pisi, tu si tema be lo ma kanzaje.Mashi be, be lo ma, don't be a mo ma pipe, ji yo miada, ji ni ya ma pipade. Ye de, no need it at which out, mule mani ya babu. Ye de, ji lin la dole, wunza aya ne, ta ma kong ya, makaya babu. Da ha upe ka ne be, ji ni yo miada, ji ni ya da pipade. Mien de, the di si de, dui de.Da bi me se te ma be lo ma ma ni ba bu. Mi yi ga tu pa ta tu, si ni da gu, di lu ga a so ma pa ba bu. Pi sa miya, po la da miya gu, saong ji ni yu miya da pi ba de. Mi si ma miya ne lu diyao ga, mi ga na ma taim bi, mi yi si ni da gu,Tu matong lo babu, matong pian babu, tu sika upeka apiene balu sobe me, tu ga yesi ne da go, mine ya da maho babu, te ke twishi kanza ya da ma maho pe go, te ke mien twi, tishi kanza ya bi, matong lo te se, pieni da ga ma, upeka piepare. Yod ki do ga le, kanda go bo ma,Widenadi go, let we, Makanza nine bene, Upeka ne, shuni de lo so yin, the game mankande, Upeka, ma pin nine babu. Widenadi, pip yet nida go, gold we, let we, Kanza, dishi be, ma don't be ambe, shuni nine mother, Upeka say pinny nine body. Yonan de yaha, the chain long, pitcho bala.A nesa bala so de a thine, shuni bi. Don't be a mum lope, seko, digi, miata la on tanai ma, upeka se pibade. Bawana maya nyane, pipia ni the miarigo, a mandage, pipia ni jade a dine, pinyane, shuni jado, yogi do ye say ha, a ni a jiri, ginsin la bi.Nan shin sinje la ba le me. Now, upama to coop ya ba o me. They ban pinya shin to uha, what to be see to coop, that the coop will you be a Buddha be like body. Dido, di, what to daga, a ye be your dwa body. Sell it ye a Buddha be like do, di a ye ga, the pee be in it, can't chow dwa be, and wait pit dwa ba le me.Di angwe go, pampiao ne pampi, a eta be like do, di angwe ga, a ye, bian pit la bian bade. Di lo, a mio mio, bian le, pipia ne da go, te pampinya singa, na le mune, tisu ne bade. Kanchao dwalo, angwe pit dwalo, mango babu, a ye, bian pit la de, a kajado le, ta mako babu.Daga, dilo, canchao dago, daga, a ye bioda go, lo, see de, see nebe, jishu, see nebade. Yogi do ye, canda go de male, dilo babe, bionle moody, a mew mew, pinnebade. Dilo, bionle neba la, so de, a see ne, don't be a mo, bello, mamma lope, shoo yo, miada, shoo ne ya, ma pibade.Dachi leba a su uwe diha, yokalak le diha, pin like ya, pin like ya, piersi, well don't waja, pinny jabi, the cardily mado, but we dug up bomo tinsha labade. The cardily jadole, dezoda, wayoda, aboda do, the coo be the coo, mahoyen le, the coo ga, bobo be, ပေါ်လွင်ထင်ရှားလာပါတယ်ဒါပေမဲ့သူတို့အားလုံးဟာဘယ်ဟာမှမမြဲပါဘူးဖြစ်လာပြီးချုပ်ငိမ့်သွားတာကြီးပါပဲအပြင်လောကကြီးမှာလည်းထိုနည်းတူပါပဲယောဂီတို့ရဲ့ခန္ဓာကိုယ်အတွင်းမှာဖြစ်ချုပ်နေကြပါတယ်အပြင်လောကကြီးမှာလည်းဖြစ်ပြီးပြည့်နေတာကြီးပါပဲဒါကိုဘာဝနာမရညာနဲ့သိပြီးကျန်းတန်းကနေစိတ်မွေ့စိတ်မွေ့ပိုးမိုးစိတ်မွေ့လာပြီးအစိတ်မွေ့ဆုံးအဆင့်ကိုရောက်စီအထိပိုးမိုးထင်ရှားသိရှိလာကြပါလိမ့်မယ်ဓာတ်ကြီးလေးပါးကိုပြောတဲ့အခါသူတို့ရဲ့အတွင်းသတ္တိလက္ခဏာကိုပြောတာဖြစ်ပါတယ်ပထဝီမြေဓာတ်ဆိုတာဟာယုတ်ကလကလေးထဲမှာမြေမှုံသေးသေးကလေးကိုဆိုလိုတာမဟုတ်ပါဘူးမြေရဲ့သတ္တိလင်းလံမှုအဆိုင်ခဲဖြစ်မှုကိုဆိုလိုတာပါအလားတူပါပဲတေဇောဝါယောအာဘောဓာတ်တို့မှလည်းမီးတပွင့်ရေတစက်လေအစရှိတာတွေကိုဆိုလိုတာမဟုတ်ပါဘူးသူတို့ရဲ့တတ္တိလက္ခဏာတွေကိုပြောတာပါမီးဆိုရင်အပူအအေးအပူဆုံးကနေအအေးဆုံးအထိဟာမီးရဲ့တတ္တိလက္ခဏာဖြစ်ပါတယ်ရေရဲ့လက္ခဏာကတော့ဖွဲ့စည်းမှုဖြစ်ပါတယ်လေရဲ့လက္ခဏာကတော့ထောက်ကမ်းမှုလှုပ်ရှားမှုတို့ဖြစ်ပါတယ်ယောဂီတို့ဟာခန္ဓာကိုယ်ဘောင်အတွင်းမှာဝေဒနာတွေကိုခံစားနေရတာဟာဓာတ်ကြီး၄ပါးရဲ့လက္ခဏာတွေကိုခံစားနေရခြင်းဖြစ်ပါတယ်။ချမ်းတယ်၊ပူတယ်၊အိုက်တယ်၊ကိုယ်ရည်လက်တွေလေးလံတယ်၊ပေါ့ပါတယ်၊နာတယ်၊ထုံတယ်၊တောင့်တယ်၊တင်းတယ်အစရှိလို့ပေါ့။သူတို့တွေအားလုံးဟာလည်းမမြဲကြပါဘူး။မမြဲတဲ့ဟာတွေကိုအစွဲပြုတ်နေလို့တုံ့ပြန်နေလို့ဘာအကျိုးရှိကြမှာလဲသူတို့ဒီဖြစ်ကျင်သလိုဖြစ်နေကြပေါ်ကျင်သလိုပေါ်နေကြတာပါဖြစ်လာသမျှကိုလက်ခံပြီးဥပေက္ခာရှုနေရမှာဖြစ်ပါတယ်ဓာတ်ကြီး၄ပါးနဲ့သူတို့ရဲ့လက္ခဏာ၄ပါးပေါ်လာတာဟာအကြောင်းရှိပါတယ်အကြောင်းကတော့ခန္ဓာကိုယ်နဲ့စိတ်ရုပ်နာနာမရူပတို့ပေါ်မှာတည်ပါတယ်ယုတ်ခန္ဓာတဲမှာဓာတ်ကြီး၄ပါးပေါ်ရတဲ့အကြောင်းတဲမှာပထမအကြောင်းကတော့ယောဂီတို့စားကြတောက်ကြတဲ့အာဟာရပေါ်မှာတည်ပါတယ်ဥပမာအပူအဆက်စားရင်ပူတဲ့ဝေဒနာတွေခံစားရတတ်ပါတယ်အစီအစိမ့်တွေစားရင်ပထဝီဓာတ်အားကောင်းပြီးတရားထိုင်တဲ့အခါမှာကိုယ်လက်တွေလေးလံတတ်ပါတယ်စားတဲ့အစာကိုလိုက်ပြီးခန္ဓာကိုယ်ထဲမှာယုတ်ကလကလေးတွေဖြစ်ပေါ်ကြပါတယ်။ကောင်းမွန်လက်ဆက်တဲ့အာဟာရကိုစားရင်ကျန်းမာတန်ဆွမ်းတဲ့ခန္ဓာကိုယ်ရပြီးမစင့်တင့်တဲ့အာဟာရကိုစားရင်ခန္ဓာကိုယ်မှာယောဂရရှိစေပါတယ်။ဒီမှာခန္ဓာကိုယ်ထဲမှာယုတ်ကလအမျိုးအစားဝေဒနာအမျိုးအစားတွေပေါ်လာရတဲ့ဒုတိယအကြောင်းကတော့ယောဂီတို့ရဲ့ပဝင်းကျင်ယာတိဥဒုပေါ်မှာတည်ပါတယ်ပဝင်းကျင်ပူမှုအေးမှုတန်ရှင်းစင်ကြယ်မှုညစ်ပတ်မှုတာယာမှုမတာယာမှုတို့ဟာလေအလွန်အရေးကြီးပါတယ်စိတ်ပိုင်းနံပိုင်းဆက်လက်ပြီးဖြစ်ပေါ်လာဖို့ရာကတော့ခန္ဓာကိုယ်ဟာအာဟာရလိုသလိုပဲစိတ်ဟာလည်းအာဟာရလိုပါတယ်စိတ်ရဲ့ပထမအာဟာရကတော့စိတ်ပေါ်မှာဖြစ်ပေါ်နေတဲ့ကောင်းမှုမကောင်းမှုကုသိုလ်အကုသိုလ်တွေသင်္ခါရတွေဖြစ်ပါတယ်ဥပမာဒေါသသင်္ခါရတစ်ခုပွားလိုက်တယ်ဆိုပါတော့ယုတ်ကလတွေဟာဒေါသကြောင့်ပူလောင်တဲ့တေဇောဓာတ်တွေများလာပြီးယောဂီကပူတဲ့ဝေဒနာကိုခံစားရပါတယ်။ဒါကိုယောဂီကတုံ့ပြန်လိုက်တယ်ဆိုရင်သင်္ခါရဒီကဆက်ခါဆက်ခါဆင့်ခါဆင့်ခါပွားလာပြီးမရနိုင်တော့ပါဘူး။စိတ်ရဲ့ဒုတိယအာဟာရကတော့ယောဂီတို့အရင်အတိတ်ကာလတုန်းကပြုလုပ်ခဲ့ကြတဲ့သင်္ခါရအဟောင်းတွေဖြစ်ပါတယ်။အတိတ်ကာလတုန်းကလုပ်ခဲ့တဲ့ကိစ္စသင်္ခါရမျိုးစိတ်စိုက်ခဲ့တာဟာအခုအချိန်မှာ ီမျိုးစေ့ဟာအစီးသီးလာတော့ခံစားရတဲ့ဝေဒနာဟာမျိုးစေ့ခြားတုံးကစိုက်ခဲ့တုံးကခံစားရတဲ့ဝေဒနာနဲ့အလားတူပါပဲဥပမာဒေါသသင်္ခါရမျိုးစေ့စိုက်တုံးကအပူဓာတ်ခံစားရသလိုဒေါသသင်္ခါရအစီးသီးလာတော့လေဒီလိုပဲထတ်တူပူဆတ်တဲ့အစီးပူတဲ့ဝေဒနာကိုခံစားရပါတယ်ယောဂီတချို့ဟာအင်မတန်အေးချမ်းတဲ့တိုင်းပြည်တွေမှာနှင်းတွေကျရေတွေခဲအောင်အေးတာအင်မတန်အေးနေတဲ့နေရာမှာစောင်းတွေခြုံပြီးတရားထိုင်နေကြရတာတောင်းပူပြင်းတဲ့ဝေဒနာတွေပေါ်လာကြတော့ပူတယ်ပူတယ်ဆိုပြီးမခံမရနိုင်ဖြစ်လာတော့စောင်းတွေကိုခွာပြစ်အင်းကြီးကြီးချွတ်ပြစ်ကြရပါတယ်မကောင်းတဲ့ဆိုးတဲ့သင်္ခါရတွေအပေကိုလားစီတဲ့အကုလူတွေပေါ်လာကြတာဖြစ်ပါတယ်ဒီလိုပေါ်လာကြတဲ့သင်္ခါရတွေကိုဝေဒနာတွေကိုဆက်ဆက်ပြီးရှုရှုသွားတော့လောဘဒေါသမောဟအကုလူသင်္ခါရတွေကိလေသာအညစ်အကြေးတွေကံဟောင်းတွေနှဲပါနှဲပါလာပါလိမ့်မယ်ယောဂီတို့ကဥပေက္ခာနဲ့ရှုလေလေသင်္ခါရတွေနည်းနည်းသွားလေလေအလှော်လိုက်အလှော်လိုက်ပျောက်ွယ်ပျောက်ွယ်ပြီးသွားကြပါလိမ့်မယ်ဒီလိုမရှုကြဘူးဆိုရင်သင်္မွေဝေဒနာတွေဒုက္ခဝေဒနာတွေကြတော့ကောင်းတယ်ကြိုက်တယ်နဲ့တုံ့ပြန်နေပြီးနာတဲ့ကျင်တဲ့ကြမ်းတမ်းတဲ့ဝေဒနာဒုက္ခဝေဒနာတွေကြတော့မကောင်းဘူးမကြိုက်ဘူးလို့တုံ့ပြန်နေရင်လိုချင်တတ်မဲ့တဲ့လောဘသင်္ခါရတွေနဲ့မလိုမုန်းထတဲ့ဒေါသသင်္ခါရတွေပွားနေရင်ဒုက္ခတွေပဲပွားတော့မှာပဲဖြစ်ပါလေ။ဘယ်လိုဝေဒနာမျိုးပဲပေါ်လာပေါ်လာဥပေက္ခနဲ့သာရှုနေမယ်။တုံ့ပြန်မှုမလုပ်ဘူးဆိုရင်တော့သင်္ခါရတွေဟာအလှော်လိုက်အလှော်လိုက်ပျောက်ပြယ်သွားကြပြီ။တဆင့်ကတဆင့်နဲ့နောက်ဆုံးလုံးဝကင်းစင်သွားပြီးချမ်းသာဒုက္ခကိုရရှိကြပါလိမ့်မယ်။ဒါဒီဟာယောဂီတို့ကိုယ်တိုင်ဆောင်ရွက်ကြရမှာဖြစ်ပါတယ်။ဘယ်သူတဦးတယောက်ကမှယောဂီတို့ကိုစားလုံမပေးနိုင်ကြပါဘူး။ယောဂီတို့ကိုနန်းညွန်ပြပေးနိုင်ပါတယ်။အားပေးစကားပြောပေးနိုင်ပါတယ်။ဒါပေမဲ့လမ်းစဉ်ပေါ်မှာကတော့ယောဂီတို့ကိုယ်တိုင်တလှမ်းချင်းတလှမ်းချင်းလှမ်းကြရမှာဖြစ်ပါတယ်။နန်းစဉ်ကိုရှောက်တဲ့အခါမှာလေအတားအဆီးတွေခလုတ်စူးညောင်တွေရံသူတွေတွေ့ကြပြီးယောဂီတို့ကိုလွှမ်းမိုးသွားတတ်ပါလေဒီလိုအဖြစ်မခံဘဲရံသူ၅ဦးတို့ကိုတွန်းလှန်ပြစ်ကြဖို့လိုပါတယ်မဟုတ်ရင်တော့နန်းစဉ်မှာတိုးတက်ဖို့ရှိရာမလွယ်ကူပါဘူးဒီရံသူ၅ဦးဟာဘယ်သူတွေပါလေရန်သူ၅ဦးကိုနိဝရဏ၅ပါးလို့လည်းခေါ်ပါတယ်။အတိဘေကတော့နိဗ္ဗာန်ရောက်ကြောင်းတရားလမ်းကိုရှောက်သွားရမှာပိတ်ဆို့တတ်တဲ့နှောင့်နှေးစီတတ်တဲ့ကာကွယ်စီတတ်တဲ့အကြောင်းတရား၅ပါးပါပဲ။အရေးကြီးတဲ့ပထမနဲ့ဒုတိယရန်သူအဖြစ်တွေကတော့ကာမစ္ဆန္ဒနဲ့ဗျာပါဒတွေဖြစ်ပါတယ်။ကာမစ္ဆန္ဒကကာမဂုဏ်နဲ့ပတ်သက်တဲ့လောဘစိတ်ဖြစ်ပါတယ်။ဗျာပါဒကတော့သူတပားအပေါ်မကောင်းသောစိတ်ဒေါသစိတ်နဲ့ဆက်သောစိတ်ဖြစ်ပါတယ်။တရားစခန်းကိုလာပြီးဝိပဿနာတရားအားထုတ်ကြတာဟာဒီရန်သူဘေးတွေကလွတ်မြောက်ဖို့လောဘဒေါသတွေကလွတ်ကင်းကြဖို့လာကြပါတယ်။အမှန်မသိမှုကြောင့်ကိုကိုကိုတော့ငါလေးလေးနက်နက်တရားအားထုတ်နေတာပဲ။ငါဟာဝိပဿနာကျင့်နေတာပဲလို့ထင်နေပေမဲ့တစ်ချိန်လုံးမှာတော့လိုချင်တောင့်တမှုတွေမလိုချင်မုန်းထမှုတွေပွားများနေကြတော့ရန်သူတွေကအနိုင်ယူသွားကြပါတယ်ဥပမာဆိုကြပါစို့ဒီ၁၀ရက်တရားပတ်မှာပထမ၉ရက်မှာလုံးဝစကားမပြောဘဲနဲ့ဝစီပိတ်နှုတ်ပိတ်စိတ်စိတ်နေကြပါလို့ပြောထားပါတယ်ယောဂီတချို့ကစကားမပြောဘဲမနေနိုင်ကြပါဘူး စကားစပြောတာနဲ့သူများအကြောင်းတည်သိကျင်ကြပါတယ်။ဘယ်နဲ့လဲထိုင်လို့ရရဲ့လား။ဘာဝေဒနာတွေများခံစားနေရပါတလဲလို့မေးလိုက်တော့အမေခံရတဲ့ယောဂီကသူတော့တကိုယ်လုံးကျင်သွားသလိုခံလိုက်ရပါတယ်။မဟုတ်ရင်လဲသူ့မွေဝေဒနာတွေကကောင်းလိုက်တာလို့ပြန်ပြောလိုက်ပါတယ်။ နောက်စမေးတဲ့ယောဂီကတရားထိုင်တော့သူများခံစားရတဲ့ဝေဒနာမျိုးသူလဲခံစားကျင်လာပါတယ်။လိုချင်တောင့်တလာပါတယ်။ဒါကိုလိုချင်ဟိုဟာကိုလိုချင်လိုချင်တာတွေများလာပါတယ်။ဒါတွေမကပါဘူး။တရားထိုင်ရင်စိတ်မွေ့ဝေဒနာကိုလဲလိုချင်တာကလဲတောင့်တမှုပါပဲ။လိုချင်တာတွေအားလုံးဟာအတူတူပါပဲ။တဏှာတောင့်တမှုမှန်သမျှဟာ ယောဂီတွေ့ရန်သူပါပဲ။နိဗ္ဗာန်ကိုလိုချင်ပါတယ်။နိဗ္ဗာန်ကိုလိုချင်ပါတယ်လို့တဏှာနဲ့တောင့်တနေရင်တောင်နိဗ္ဗာန်ရဲ့ပြောင်းမြန်ခရီးကိုပြေးနေကြပဲဖြစ်ပါတယ်။နိဗ္ဗာန်ဆိုတာလိုချင်တောင့်တမှုတဏှာအလုံးကုန်ခန်းသွားတဲ့စခန်းပဲ။နိဗ္ဗာန်ကိုတဏှာဖြင့်လိုချင်တောင့်တနေခြင်းအပြင်မရနိုင်ပါဘူး။မဖြစ်နိုင်တဲ့ကိစ္စပဲ။ ဒါကြောင့်ယောဂီတို့လိုချင်မှုတဏှာလောဘရဲ့လွှမ်းမိုးခြင်းကိုလည်းမခံကြပါနဲ့။ပြဘာဒကလည်းဒီအတိုင်းပါပဲ။ယောဂီတို့ကိုတဏှာကြီးအဓိဋ္ဌာန်နဲ့တရားထိုင်ခိုင်းပါတယ်။နာယူဝဲလောက်စူးစမ်းပြီးထိုင်နိုင်ကြပါတယ်။နောက်15မိနစ်လောက်လည်းကြိတ်မိတ်ပြီးထိုင်နိုင်ပါသေးတယ်။၄၅မိနစ်လောက်ကြာသွားတော့မနေနိုင်တော့ပါဘူး။
အညင်းစဲခန်းနေရသလိုဖြစ်နေကြပါတယ်။မခံမရနိုင်တော့အောင်ဖြစ်လာတော့သူများတွေရောဘယ်လိုများနေကြပါလိမ့်လို့သိကျင်တဲ့စိတ်ကဖြစ်လာပါတယ်။အဓိဋ္ဌာန်နဲ့ထိုင်ရတာဆိုတော့နာယီမပြည့်သေးလို့မျက်စိလည်းဖွင့်မရှိရဘူးဆိုပေမဲ့မနေနိုင်တော့ပါဘူး။မျက်စိကိုသာသာလေးခိုးဖွင့်ပြီးသူများတွေဘယ်လိုများနေကြပါလိမ့်မလဲလို့ကြည့်လိုက်တော့ တခြားယောဂီတွေကတော့လုံးဝမလှုပ်မရှားကြောက်ယုတ်ထုကြီးတွေလိုထိုင်းနေကြတာမြင်ရတော့ဟင်သူတို့ကတော့ထိုင်းနေလိုက်ကြတာဘာမှနာပုံကျင်ပုံလည်းမပေါ်ဘူးသူတို့တော့မနာကြတော့ဘူးငါမှတော့နားနေတုံးပဲရှိပါသေးတယ်ငါနာတာကလည်းခုတက်ထိလည်းပျောက်မသွားသေးဘူး ကိုယ်ရူကြီးကတော့ပြောပြောနေတာပဲအလုံးကအနိစ္စအနိစ္စတယ်ဝိပဿနာဟာအနိစ္စတရားပါပဲငါနာတာဒီကြိုက်ခဲနေတာဒီကလည်းအနိစ္စမဟုတ်ပါလားတည်မြဲနေပါလားပြောင်းလဲပြောင်းမသွားပါလားလို့ဗျာပါဒစိတ်ဒီပွားနေပါတယ်ဝိပဿနာတရားကိုကြင့်နေတာဟာဗျာပါဒဒီကကြောလွန်အောင်ကြင့်တာခုတော့ ပြဘာဒတွေပွားတဲ့တောင်ပွားနေပြန်ပါပြီ။ဒါဟာရန်သူကြီးကယောဂီကိုအနိုင်ယူသွားတာပါပဲ။ဒီလိုရန်သူကိုယောဂီတို့ကလက်မခံကြပါနဲ့။အလွှမ်းမိုးမခံကြပါနဲ့။နောက်ရန်သူနှစ်ဦးကတော့ထိနမိတ်တလေးလံထိုင်မှန်ခြင်းအိတ်ချင်ခြင်းငိုက်မီးခြင်းနဲ့ဥဒိစ္စကုတ်ကုတ်စ စိတ်မငြိမ်သက်တာလေလွင့်တာနောင်တရပြီးပူပင်ဆိုးရင်တာပါပဲဒီရန်သူတွေအားလုံးဟာအတွင်းရန်သူတွေပါပဲအပြင်ကဘာမှမပါပါဘူးဘဝဘဝကစုပေါင်းတူလောင်လာတဲ့အကုသိုလ်ဟောင်းဒီကိလေသာအညစ်အကြေးတွေကရန်သူတွေပေါ့လာတော့ကတော့ဧည့်သည်လိုဝင်လာကြပြီအထဲရောက်တော့ပြန်မထွက်ချင်ကြတော့ပဲနဲ့ အင်ကိုအပိုင်စီးကြပြီးအင်ပိုင်ရှင်တွေဖြစ်လာကြပါလေ။ယောဂီတို့ကဝိပဿနာတရားကျင့်ကြတော့အင်းထဲမှာဆက်လက်ပြီးညီလို့မရကြတော့ပါဘူး။အပြင်ထွက်ကြရမှာဆိုတော့မထွက်ချင်ကြပဲစန္ဒပြပြီးအထဲကနေကန်လိုက်ကြပါတယ်။ပထမကံတဲ့နီးကတော့ယောဂီတို့တရားထိုင်ကြပြီဆိုရင်အင်းငိတ်စပြုလာကြပါတယ်။ တရားထိုင်တာလဲရက်လိုက်ရောအင်းငိတ်တာလဲတခါလဲပျောက်သွားပြီးမျက်လုံးပွင့်လာတော့တာပါပဲ တရားခါပြန်ထိုင်ရင်တခါပြန်ပြီးအိမ်ငိုက်လာပါတယ်ဒါဟာအထဲကရန်သူကကမ်းနေတာပါပဲယောဂီတွေကောင်းကောင်းတရားမထိုင်နိုင်အောင်လုပ်နေကြတာပါဒီလိုအိမ်ငိုက်နေတာထိုင်မှိုင်းနေတာသွေးလေးနေတာတွေကိုအသက်ခပ်ပြင်းပြင်းရှူပြီးထုတ်ပြစ်လိုက်ကြပါဒီလိုနဲ့မှမရရင်မတ်တပ်ရပ်ပြီးတရားရှုပါအချင်းနေတုံးပဲဆိုရင်တော့အဋ္ဌတဏာကြီးမဟုတ်ရင်တော့အပြင်ကိုခဏထွက်ပြီးနည်းနည်းသွက်သွက်ကလေးလမ်းလျှောက်ပေးပါ5မိနစ်လောက်လျှောက်ပြီးရင်ပြန်လာပြီးထိုင်ပါတခါတလေလဲမျက်နှာကိုရေအေးအေးနဲ့ပက်ဖြန်းပေးလိုက်ပြီးမျက်နှာသစ်လိုက်ရင်အိမ်ငိုက်ပျောက်သွားတတ်ပါတယ်ဩတ္တစ္စကုတ်ကုတ်စာစိတ်ကမငြိမ်မသက်လေလွင့်နေတာတောင်တွေးမြောက်တွေးတွေးနေတာစိုးရိမ်သောကတွေဖြစ်နေတာတွေဟာတရားထိုင်လို့ကိုမရတော့ပါဘူးစိတ်အငြိမ်မနေနိုင်အောင်ကိုအငြိမ်မနေနိုင်အောင်ဖြစ်နေတတ်ပါတယ်ဟိုဟာလေးလို့ရကောင်းနိုးနိုးဒီဟာလေးလို့ရကောင်းနိုးနိုးနဲ့တစ်နေ့လုံးအချိန်တွေဖြုံးတတ်ပါတယ်ညနေပိုင်းတရားဟောခြင်းကြတော့9ရက်ကုံဆုံးသွားပြီ6ရက်ကုံဆုံးသွားပြီတရားအားထုတ်ဖို့ရာ4ရက်သာပဲကြံတော့တယ်လို့ဆိုတော့မှပဲတနေ့လုံးအချိန်တွေဖြုံးမိကြကိုနှမျောပြီးနှောင်တရမိတတ်ပါတယ်စိတ်မကောင်းဖြစ်တတ်ကြပါတယ်ဒါဒီဟာအချင်းကြီးတွေပါပဲဝိပဿနာမှာစိတ်မကောင်းဖြစ်နေရတာနှောင်တရပြီးငိုနေရတာတွေဟာဘာမှအကျုံးမဝင်ပါဘူးအရာတစ်ခုတစ်ခုမှာမှားတာလုံးမိပြီးနောင်တရလာရင်ငါတော့ဒီမှားတဲ့အလုပ်ကိုလုံးမိခဲ့တယ်။နောက်နောင်ကိုဒီလိုအမှုကိစ္စမျိုးတွေဘယ်တော့မှမလုပ်တော့ပါဘူးလို့စိတ်ကိုဆုံးဖြတ်ချက်ချကိုကိုကိုယုံကြည်အားထားပြီးတော့ကိုအားကိုတဲ့ကိုယုံကြည်တဲ့ကြီးညိုတဲ့လူကြီးတဦးထံသွားပြီးဝင်ချတောင်းပန်လိုက်ပြီးနောင်ဒီလိုမလုပ်တော့ပါဘူးလို့ဂတိပြုလိုက်ပါနောက်ဆုံးပြင်စမရန်သူကတော့ဝိစီကိစ္စယုံမှားခြင်းတန်တရာဖြစ်ခြင်းဖြစ်ပါတယ်စိတ်ဟာနှခွဖြစ်နေတော့တန်တရာဖြစ်နေပါတယ်တန်တရာဖြစ်ပုံတစ်ခုကတော့ကမ္မထနီးကိုတန်တရာဖြစ်လာပါတယ်ဒီနီးဟာငါအရင်ကကြားဘူးတာဖတ်ဘူးတာဒီနဲ့လည်းမတူဘူးသူ့နီးကြီးကတမျိုးပဲဟုတ်မှဟုတ်ပါရဲ့လားဒီနည်းနဲ့တကယ်အကျိုးကျေးဇူးခံစားရပါမလားအစရှိတဲ့စိတ်တွေဖြစ်လာပါတယ်နောက်တန်တရာကတော့ဆရာအပေါ်မှာတန်တရာဖြစ်မိပါတယ်ဒီဆရာကြီးကြည့်ရတာတဲလဲမစွန်ပါဘူးဖုံးကြီးလည်းမဟုတ်ဘူးသူ့လိုငါလိုပဲမဟုတ်ရင်လေအမျိုးသမီးကမထမ်းဆရာမပဲသူကဘယ်လောက်များနားလေလို့တုံးကြည့်ရတာတရားမှလည်းဘ ഹു သုတရှိပုံမပေါ်ပါဘူးတရားစစ်တဲ့အခါမှာဘယ်နဲ့လဲလို့မင်းနေရသေးတယ်သူဆရာမဆိုရင်သူသိဖို့ကောင်းတာပေါ့လို့ဆရာအပေါ်မှာတန်တရားဖြစ်မိပါတယ်ဒါမှမဟုတ်ရင်လေယောဂီဟာကိုကိုကိုတန်တရားရှိတတ်ပါတယ်ဒီကမ္မထာနီးကတော့နီးကောင်းပါပဲလေဒီဆရာတော်ဖျားကြီးရဲ့မူပဲဒီပြတ်တာပေးနေတဲ့ဆရာဆရာမတွေကလည်းကောင်းပါတယ်သူတို့ကကူညီပေးကြပြီးဒီနည်းကိုကျင့်ကြံလို့အကျိုးကျေးဇူးတွေရသွားတဲ့လူတွေလည်းအများကြီးပါပဲဒါပေမဲ့ငါအတွက်ကတော့မဟုတ်သေးပါဘူးငါကပါရမီမပါသေးပါဘူးငါအချိန်မဟုတ်သေးပါဘူးလို့ကိုကိုကိုတန်တရာဖြစ်မိတတ်ပါတယ်ဘယ်လိုတန်တရာမျိုးပဲဖြစ်ဖြစ်ယောဂီစိတ်ထဲမှာသူလောသူလောဇဝေဇဝါဖြစ်နေရင်ယုံမှတန်တရာရှိနေရင်တရားလမ်းစင်မှာတော့တိုးတက်မှုရှိနိုင်မှာမဟုတ်ပါဘူးရှက်မနေကြပါနဲ့အာနာလည်းမနေကြပါနဲ့ဆရာနဲ့လာပြီးဆွေးနွေးပါမရှင်းလင်းတာရှိရင်လေတခါတည်းစိတ်ထဲမှာရှင်းလင်းသွားအောင်မေးပါရှင်းလင်းပြလိုက်ကြပါဒီဝိပဿနာကမ္မထာနီးကတော့အထူးပြောနေစရာမလိုပါဘူး
အင်မတန်ပဲအံ့ဩဖွယ်ကောင်းလောက်အောင်ထူးခြားပါတယ်ယောဂီတို့ရဲ့ညစ်ပတ်နေတဲ့အဝတ်တွေကိုတန့်ရှင်းစေနိုင်တဲ့ကြီးချွတ်စေစပြလိုပါပဲယောဂီတို့စိတ်ထဲမှာရှိတဲ့အညစ်အကြေးတွေကိုအကုန်အစင်စေးကြောပြီးတန့်ရှင်းလာအောင်ဒီတရားနည်းကိုအသုံးပြုကြပါအညစ်အကြေးတွေများများစေးကြောနိုင်တယ်လေတန်ရှင်းလေလေဖြစ်ပြီးယောဂီတို့ရဲ့ဆင်းရဲဒုက္ခတွေကလည်းနည်းနည်းလာမှာဖြစ်ပါတယ်ဘယ်သူမှဆိုအသုံးပြုနိုင်တဲ့ဤဖြစ်ပါတယ်သုံးပြီးသူတိုင်းကလည်းအကျိုးခံစားခဲ့ကြရပြီးဖြစ်ပါတယ်မြတ်စွာဘုရားတက်တော်ထင်ရှားရှိစဉ်အခါကစပြီးနှစ်ပေါင်း 2,500 ကျော်ကနေပြီးယနေ့အထိဒီတရားကိုသူ့နဂိုမူလအတိုင်းလိုက်နာကျင့်သုံးကြသူများဟာကောင်းကျိုးချမ်းသာတွေကိုခံစားရတာကြီးပဲဖြစ်ပါတယ်မြတ်စွာဘုရားလက်ထက်တော်တုန်းကလည်းလူတွေထောင်ပေါင်းများစွာလည်းဒုက္ခနယ်တွေကတွေ့မြောက်ကြပါတယ်အင်ကုလီမာလတကူကျော်ဟာဒီဘဝမှာတင်ပဲလူပေါင်း996ယောက်ကိုသတ်ခဲ့သူပါတထောင်ပြည့်ဖို့ရန်သတ်ဖို့ရှာနေတုန်းမှာပဲမြတ်စွာဘုရားနဲ့တွေ့ရှိပြီးတရားရရှိသွားသူဖြစ်ပါတယ်မြတ်စွာဘုရားကသူ့နှဖူးပေါ်မှာလက်တင်ပြီးတော့သင်တရားရစေလို့ဆုပေးခဲ့တာမဟုတ်ပါဘူးတကူအာနုဘောနဲ့ဖြစ်စီတရားနဲ့တရားပေးခဲ့တာမဟုတ်ပါဘူးသူလဲယောဂီတို့လိုပါပဲဝိပဿနာကမ္မထံကိုကျင့်ပြီးဝေဒနာကိုသတိဥပေက္ခာနဲ့ကျင့်ပြီးရှုလာလိုက်တာပါရမီကလည်းအင်မတန်ထူးခြားသူကျင့်သင်သူဖြစ်တော့ဒီဘဝမှာပဲကံဟောင်းတွေအကုသိုလ်တွေကိလေသာတွေအလုံးကုန်ဆင်းသွားပြီးယဟန္တာအဖြစ်ကိုရောက်ရှိသွားခဲ့ပါတယ်လူတယောက်ကိုတပ်ဖို့ဆိုတာလွယ်တဲ့ကိစ္စမဟုတ်ပါဘူးအကုသိုလ်စိတ်တွေလောဘဒေါသအင်မတန်လွှမ်းမိုးနေရမှာဖြစ်ပါတယ်လူ996ယောက်တတ်ခဲ့တယ်ဆိုတာယုံနိုင်စရာတောင်မရှိပါဘူးဘယ်လောက်များများလိုက်မဲ့အကုသိုလ်တွေလဲဆိုတာဒါတောင်မှဒီအကုသိုလ်အားလုံးကကင်းလွတ်နိုင်ပါတယ်ယဟန္တာဖြစ်ပြီးတဲ့နောက်ရွာတဲ့ရက်ထဲမှာစွန့်ခံကြွတဲ့အခါကြတော့လူတချို့ကခဲနဲ့ဝိုင်းပေါက်ကြတော့တကူလုံးသွေးတွေယိုစီးလာပြီးမဲ့စိတ်ထဲကတော့လူတွေအပေါ်မှာမေတ္တာကရုဏာတွေသာပွားများနေခဲ့ပါတယ်ငါဟာအရင်တုန်းကသူတပားတွေကိုသတ်ဖြတ်ခဲ့တဲ့မိုက်မှားခဲ့တဲ့လူပဲဒီလူတွေဟာကံရဲ့အကျိုးပေးတွေကိုမသိကြလို့ဒီလိုလုပ်ကြတာပဲငါဟာဒီတရားကိုကျင့်ခဲ့လို့ဒီဒုက္ခတွေအမြင်မှားတွေတဲကထွက်ခဲ့ရတယ်။သူတို့လည်းသူတို့ရဲ့စိတ်ဆင်းရဲဒုက္ခတွေကလူကင်းကြရအောင်ဆိုပြီးလူတွေကိုလည်းတရားညွှန်ပြပါသေးတယ်။တခြားဟာတွေလည်းရှိပါသေးတယ်။ကိသာဂေါတမီကလည်းသူအင်မတန်အသက်လောက်ချစ်တဲ့တဦးဒီသောသားကလေးသေဆုံးရတော့စိတ်မတီးမရနိုင်အောင်ခံစားရပါတယ်။သူကိုမြတ်စွာဘုရားကတရားနဲ့ပဲချုပ်ပေးတော်မူပါတယ်တကိုးတော်အနန္တနဲ့သေပြီးသူသူ့သားကလေးကိုအသက်ပြန်ရှင်လာအောင်ဖန်ဆင်းပေးတော်မူပါဘူးတရားဓမ္မကိုသာပေးတော်မူပါတယ်တရားကိုရတော့ကိသာဂေါတမီလည်းစင်းရဲကလွတ်ကင်းခဲ့ရပါတယ်ပတာစာရီဆိုရင်လေလင်းစီသားစီမိဘစီအတိဒုက္ခအမျိုးမျိုးရောက်ပြီးစိတ်တွေပြက်ပြားပြီးယူသွားရပါတယ်မြတ်စွာဘုရားထံကတရားကိုရပြီးကျင့်သုံးပြီးသူလည်းပဲစင်းရဲတွေကကြော်လွန်ပြီးလွန်မြောက်ခဲ့ရပါတယ်သတ္တဝါတွေဟာတဘဝပြီးတဘဝဘဝတန်တရားကြီးတည်းမှာကျင်နေခဲ့ကြတာဘဝတွေမရေမတွက်နိုင်ကြတော့ပါဘူးတဘဝကတဘဝမှာကိုချစ်တဲ့သူသေဆုံးသွားတဲ့သူတွေအတွက်ငိုကြွေးခဲ့ကြရတာမျက်ရည်ကျခဲ့ရတာဟာပင်လယ်ကြီးတွေလောက်တော့မကများခဲ့ကြရပါဘူးကိုချစ်တဲ့သူတွေသေဆုံးသွားတဲ့သူတွေရဲ့အယိုးတွေကိုစုပြီးပုံလိုက်မယ်ဆိုရင်လေဟ
ဟိမဝန္တာတောင်ကြီးလိုကြီးမားတဲ့အယိုးပုံကြီးရှိနေပါလိမ့်မယ်လူတွေဟာဘယ်လောက်ပူဆွေးခဲ့ကြရစိတ်ဆင်းရဲခံခဲ့ကြရတယ်လဲဆိုတာဒီဆင်းရဲကအဆုံးနဲ့မသတ်သေးပါဘူးနောက်လဲဆက်ပြီးပူဆွေးငိုကြွေးရအောင်မှာပဲဖြစ်ပါတယ်ဒါကြောင့်မြတ်စွာဘုရားကသူ့တကိုယ်တော်နဲ့သေသွားသူကိုနေမိတပုံပွားအနေနဲ့ခိတပြန်ရှင်စီနိုင်တော်လေယုံနံအဆက်ကိုပြန်မပီးနိုင်ပါဘူးခိတပြန်ရှင်လာရင်လေခဏစိတ်ချမ်းသာရာရပြီးတနေ့မှသေရအောင်မှဆိုတော့ငိုကြွေးရမယ့်အဖြစ်ပြန်ပေါ်လာပြီးဒုက္ခနဲ့တည်းပြန်ဆင်းရအောင်မှဖြစ်တဲ့အတွက်အဆက်အစာတရားကိုပြီးခဲ့တာဖြစ်ပါတယ်တရားကသာလျှင်ဒုက္ခဆင်းရဲတို့ကိုလုံးဝအမြင့်ပြဖယ်ရှားချိန်မှုန်းနိုင်တဲ့အတွက်ဖြစ်ပါတယ်တရားကျင့်သုံးကြဖို့ရမှာလေလူတွေဟာအိုးအိမ်ကိုစွန့်လွတ်ပြီးယဟန်သီလရှင်ဝတ်နဲ့မှသာကျင့်နိုင်တာမဟုတ်ပါဘူးယဟန်သီလရှင်ဝတ်နိုင်ရင်တော့အကောင်းဆုံးပေါ့လူဒုက္ခတွေအတော့ကိုငြိမ့်နေပါပြီလူမှုကိစ္စတွေစောင်ရွက်စရာတွေမရှိတော့ရနိုင်သမျှအချိန်ကိုတရားအလုံးနဲ့သာအဆုံးပြုနိုင်တာပေါ့တရားကိုအချိန်ပြည့်ကျင့်နိုင်တာပေါ့ယဟန်သီလရှင်တွေမဟုတ်တော့လို့တရားမကျင့်နိုင်သေးဘူးလို့တော့မအောင်မိပါနဲ့ယဟန်ဖြစ်စီလူဝတ်ကြောင့်ဖြစ်စီဒီတရားကိုနီးလန်းကြကြနဲ့ဆွဲဆွဲမြဲမြဲကျင့်သွားကြရင်တော့ရည်မှန်းချက်ထားတဲ့ပန်းတိုင်ကိုရောက်ကြရမှာပါပဲအနာတပိန်တထေးကြီးဆိုတာမြတ်စွာဘုရားလက်ထက်တော်ကအချမ်းသာဆုံးသောပုဂ္ဂိုလ်ကြီးကြီးထဲမှာတူပါပဲဒါပေမဲ့ဘယ်လောက်ပဲချမ်းသာချမ်းသာဒုက္ခဆင်းရဲကတော့မလွတ်ကင်းနိုင်သေးပါဘူးမြတ်စွာဘုရားထံကတရားဓမ္မကိုရပြီးကိုကိုတိုင်လိုက်နာကျင့်သုံးတော့သောတာပန်တည်ပါတယ်။ဆင်းရဲတဲ့လူတွေကိုရရရောရောအလှကြီးပေးတဲ့လူဖြစ်တော့ဒါနအရာမှာပြောပွဲရာမရှိပါဘူး။ဒါနရှိပေမဲ့ဓမ္မမရှိဖြစ်နေတာပေါ့။ဒါနဟာအင်မတန်ကောင်းပါတယ်။ဒါပေမဲ့အတ္တနဲ့ရှင်းနေတဲ့ဒါနတော့မဖြစ်သင့်ပါဘူး။ဒါနပြုတာဟာမိမိရိုးရိုးသားသားကြိုးကြိုးစားစားနဲ့ရှာဖွေရရှိခဲ့တဲ့ဥစ္စာပစ္စည်းတွေကိုသူတပားတွေနဲ့ဝေငှခြင်းဖြစ်ပါတယ်ကိုတူးတဲ့အကျိုးခံစားကြဖို့တကူကောင်းစိတ်မဟုတ်ပဲပေကံဝေငှခြင်းနဲ့စိတ်ဟာစိတ်ကောင်းစိတ်မြတ်ပါပဲသူတပားအတွက်စဉ်းစားတတ်တယ်ဆိုရင်ပဲကို့အတွက်ငါဆိုတဲ့အတ္တကတိတ်မပါတော့ပါဘူးအနာတပိန်တထေးကြီးကလည်းဗုဒ္ဓနဲ့တွေ့ပြီးတရားရလာတော့စိတ်ထားတွေပြောင်းလဲပြီးစေတနာတွေကလည်းပြောင်းလာပြီးသူများအကျိုးကိုပုံမလိုလားလာပါတယ်စင်းရဲနွမ်းပါလူတွေကိုငါပိုက်ဆံပေးလိုက်တာငတ်မို့နေတဲ့လူတွေကိုအစာကျွေးလိုက်တာဟာကောင်းတော့ကောင်းပါတယ်ငါနေတဲ့သူဟာအစာစားလိုက်ရလို့တနေ့အတွက်တော့သူဟာအစာပြေသွားတာပေါ့နောက်တရက်ကျတော့ပြန်စားတာပါပဲအဝတ်အစားမရှိတဲ့လူကိုအဝတ်အစားပေးရင်နောက်တနေ့ကျတော့ဆုတ်ပြတ်ကုန်ပြီးအဝတ်အစ်စ်လိုပြန်တာပါပဲဖျားနေတဲ့သူကိုစေဝါပေးရင်လေအခုဖျားနာတာပျောက်ွယ်သွားပြီမဲ့နောက်ယောဂတမျိုးမျိုးပေါ်ပေါက်ဖြစ်စည်းအောင်မှာပါပဲတရားဓမ္မကိုပေးလိုက်ရရင်တော့ဆင်းရဲတွေခတ်သိမ်းဒုက္ခတွေအလုံးစုံကလွတ်မြောက်ကြမှာဖြစ်ပါတယ်လို့တွေးမိပါတယ
်သဗ္ဗရတ္တံဓမ္မရတ္တောဇာနာတိသဗ္ဗဒါနံဓမ္မဒါနံဇာနာတိအရသာအာလုံးတို့တွင်ဓမ္မရတ္တတရားဤအရသာသည်အကောင်းဆုံးအမွန်မြတ်ဆုံးဖြစ်ပါတယ်။သဗ္ဗဒါနံဓမ္မဒါနံဇာနာတိအလှူပေးခြင်းအာလုံးတို့တွင် ဓမ္မဒါနတရားအလှူကိုပေးခြင်းသည်အကောင်းဆုံးအမွန်မြတ်ဆုံးဖြစ်ပါတယ်။ဒီတော့လူတွေများနိုင်သလောက်များများတရားဓမ္မသည်ရရှိခြင်းတဲ့စေတနာကောင်းတွေသူ့စိတ်ထဲမှာဖြစ်ပေါ်လာပါတယ်။သူကသူနေတဲ့သာဝတိမြို့မှာမြတ်စွာဘုရားနဲ့တပည့်ယဟန်တွေအတွေ့ကျောင်းဆောက်လှူဖို့စိတ်ဆုံးဖြတ်ချက်ချပြီးမြတ်စွာဘုရားရဲ့ခွင့်ပြုချက်အရကျောင်းဆောက်ဖို့နေရာကိုရှာပါတယ်။ကျောင်းကတရားစခန်းလေးဖြစ်မှာဆိုတော့မြို့နဲ့သိပ်မနီးမဝေးစေရပါဘူး။မြို့နဲ့နီးအားကြီးတော့လေစူဇန်ညံတန်တွေရှိပြီးတိတ်တိတ်ဆိတ်ဆိတ်ငြိမ်ငြိမ်ဆက်ဆက်ရှိမှာမဟုတ်ပါဘူး။ဝေးအားကြီးတော့လေလူတွေသွားရလာရခက်မှာစိုးရပြန်ပါတယ်။မြို့အပြင်ဘက်လောက်မှာပဲတင့်တော်တဲ့နေရာမှာဥယင်ကြီးခြံကြီးတစ်ခုတွေ့ပါတယ်။တစ်ပင်တွေအရိပ်အဝါသတွေများပြီးအေးချမ်းတယ်ငြိမ်သက်တယ်ဆိုတော့ဒီနေရာကိုသဘောကျပြီးဝယ်ဖို့ရာခြံပိုင်ရှင်ဘယ်သူလဲလို့စုံစမ်းလိုက်တော့ဇေတမင်းသားရဲ့ခြံဖြစ်နေမှန်သိရပါတယ်။မင်းသားထံသွားပြီးဝယ်တော့မင်းသားကမယောင်းပါဘူး။ဒီချာဟာသူပျော်ပါရာအပန်းဖြေရာနေရာဖြစ်တယ်လို့စကားပြန်လိုက်ပါတယ်တထေးကြီးကလည်းစိတ်လိုချင်တော့အခါကထပ်ပြီးပူစားနေတော့မင်းသားကခြံရဲ့မြေပေါ်မှာရွှေရင်းကားတွေအပြည့်ခင်းပေးမှရောက်မယ်လို့ပြောလိုက်တော့တထေးကြီးကလည်းရွှေရင်းကားတွေကိုလှဲနဲ့တိုက်ပြီးခြံရဲ့မြေပေါ်မှာအပြည့်ခင်းပေးပြီးဝယ်ယူလိုက်ပါတယ်ဝယ်ပြီးတော့မြတ်စွာဘုရားနဲ့တပည့်သားသံဃာတော်များတည်င်းသုံးကြရာကျောင်းများနှင့်တကွလူတွေမြုံများစွာတရားထိုင်နိုင်တဲ့တရားခမ်းမကြီးကမ္မထမ်းကျောင်းကြီးလေစောက်လုပ်လူတန်းပါတယ်မိမိအတွက်သာမကအများအကျိုးအတွက်ကိုပါမြုံမှန်းပြီးလူတန်းပါတယ်သူစိတ်ကတော့ပေးခြင်းကမ်းခြင်းလူခြင်းတန်းခြင်းတဲ့စိတ်စေတနာတစ်ခုပါပဲဒီလိုအလှူကြီးလုပ်ပြီးတဲ့နောက်အင်မတန်ကြွယ်ဝချမ်းသာတဲ့တထေးကြီးဟာတစ်ချိန်တစ်ခါမှာအင်မတန်ဆင်းရဲနွမ်းပါသွားပါသေးတယ်ဥစ္စာပစ္စည်းတွေကုန်ခန်းသွားပြီးငွေကြေးဘာမှမရှိတာတောင်းမြတ်စွာဘုရားထံကျောင်းကိုလာတဲ့အခါမှာလက်ပလာနဲ့မလာပါဘူးသူနေတဲ့အိမ်ရဲ့ခြံထဲမှာမြေဟာမြေဩဇာအင်မတန်ကောင်းပါလေဒီတော့အ ਨੇ ဆုံးဒီမြေကိုလက်တစ်ဖက်တစ်ဆုပ်ယူလာပြီးကျောင်းဝင်းထဲမှာမြေဩဇာကောင်းအောင်လာပြီးကျဲချပါသေးတယ်ဝိသခာကျောင်းအမကြီးလေဘဝပါရမီကအင်မတန်ရင့်သန်တော့မိဘဘိုးဘွားများကမြတ်စွာဘုရားထံလာပြီးတရားကျင့်ကြတော့သူလည်းပါပါလာပြီးတရားကျင့်တော့ခုနှစ်နှစ်သမီးအရွယ်မှာပဲတရားရင့်ကျက်လာပြီးသောတာပန်တည်ပါတယ်။နောက်အိမ်တော်ကျပြီးယောက်ခမအိမ်ကိုလိုက်နေရပါတယ်။ယောက်ခမမိမစုကွယ်လွန်သွားပြီဖြစ်တော့ယောက်ခမယောက်ျက်စုနဲ့နေရပါတယ်။ဒီလူကြီးဟာအင်မတန်တရားမရှိတဲ့သူဖြစ်နေတော့လောဘဒေါသမောဟတွေလွှမ်းမိုးနေပြီးနှလုံးစိတ်ဝမ်းအေးချမ်းမှုလုံးဝမရှိဘဲဒုက္ခတွေဝေးနေပါတယ်ဝိသခာချွေးမကလေးကငငယ်လေးတည်းကတရားရသူလေးဖြစ်တော့ဒီပူလောင်တဲ့အိမ်တော်ကြီးကိုသူ့ရဲ့တရားနဲ့အေးမြစီပါတယ်ယောက်ခမကြီးကတော်တော်လေးနှမျောစင်းနေသူဖြစ်တော့ဒါနပြုတယ်ပီကန်စွန့်ကျဲတယ်ရေလို့ဘယ်တော့မှမရှိပါဘူးတနေ့တော့သူထမင်းစားနေတော့ယဟန်တပါးဟာသူ့အိမ်ရှိမှစွန့်လာရပ်ပါတယ်သူကမပေးခြင်းမကန်းခြင်းစွန့်မလောင်းခြင်းတော့သူစားနေတာကိုမမြင်စေခြင်းဒါနဲ့ယဟန်ကိုကြောပေးထားပြီးစားနေပါတယ်ဒီတော့ဝိသခာကယဟန်ကိုရှောက်ထားပါတယ်အရှင်ဖုရားကတော်စွန်းပါဖုရားတပည့်တော်မရဲ့ယောက်ခမကြီးစားနေတာဟာသမင်းတို့ဟင်းတို့တွေပါဖုရားလို့ဆိုတော့ယဟန်က
จั่วตั้วดอยอกขมาจีก็ใส่ซูปีนินเบโลပြောလိုက်တာလေငါစားနေတာဒီဟာအသိုးတွေမှမဟုတ်ပဲစားကောင်းတောက်ဖွယ်ဒီပဲလို့ပြောပါတယ
်ဝိသကဟာအင်မတန်လိမ္မာရေးချရှိသူကလေးဖြစ်တော့ရောက်ခမကြီးကိုရှင်းပြပါတယ်ထမင်းသူဟင်းသူဆိုတာကဒီလိုပါအခုအဖေစားနေတဲ့ခံစားနေရတဲ့စီးစိမ်ချမ်းသာတွေစားကောင်းတောက်ဖွယ်ဒီဟာအဖေအရင်ဘဝဘဝဒီတုန်းကပြုတ်လုခဲ့တဲ့မျိုးစစ်ချခဲ့တဲ့ရှေးကုလူတွေကြောင့်ဒီဘဝမှာအစီစီပြီးခံစားဆန်းစားနေရတာပါစားတောက်နေရတာပါဒါဒီဟာအခုဘဝအခုစိုက်တာဒီမှမဟုတ်ပဲအရင်ကဟာဒီအဟောင်းအကျွင်းတွေပေါ့ဒါကအရင်ကချက်ထားတဲ့ထမင်းသိုးဟင်းသိုးတွေပေါ့လလဆဆအခုဒီဘဝမှာချက်ထားတာမှမဟုတ်ပဲအခုဘဝမှာတော့အဖေကနှမျောတွန့်တိုနေပြီမပေးရမကန်းရနဲ့ကောင်းမှုကုလဒါနဆိုလို့ဘာမှလည်းမလုပ်ကောင်းမှုကုလမျိုးစေလည်းမချတော့နှောင်ဖြစ်ရမယ့်ဘဝဒီမှာအဖေမှာဘာစည်းစိမ်ဘာဥစ္စာရလို့မှရှိမှာမဟုတ်ဘူးစားစရာလည်းရှိမှာမဟုတ်ဘူးဘာအစည်းကောင်းမှလည်းရမှာမဟုတ်ဘူးလို့နားလေအောင်ရှင်းပြလိုက်တော့ရောက်ခမကြီးကနားလေသွားပါတယ်ကြံတဲ့အိမ်သားတွေကလည်းတရားကိုနားလေပြီးလက်ခံလာပြီးအိမ်တော်စုတစ်ခုလုံးဟာအေးငြိမ်ချမ်းသာဖြစ်လာကြပါတယ်ဒီဟာမျိုးတွေဟာမြတ်စွာဘုရားတက်တော်ထင်ရှားရှိစဉ်ကလေးကဖြစ်နေတာနှစ်ပေါင်း2500ကျော်တုန်းကလည်းဒီလိုပါပဲအခုခေတ်အခုအခါလူတွေမှလည်းဒီလိုပါပဲဝိပဿနာတရားကိုမှန်ကန်ကြံ့နာစွာကျင့်သုံးကြရင်တော့အကျိုးတူးများခံစားကြရမှာဖြစ်ပါတယ်ဒီဘဝမှာတင်ပဲအကုသိုလ်စိတ်တွေနည်းနည်းလာပြီးအစွဲအမျိုးမျိုးတွေကကျွတ်လာကြပြီးအင်းငင်ချမ်းသာပျော်ရွှင်စာနေနိုင်ကြပါလိမ့်မယ်ဂူရူကြီးကိုယ်တိုင်လည်းတွေ့ရှိပြီးပါပြီအရင်ကဒုက္ခတွေဝေဆားနေတဲ့ယောဂီတွေတရားထိုင်ပြီးအခုတော့အေးချမ်းပြီးအိမ်တော်ရေးမှရောအလုပ်ခွင်မှရောตายาပြီးအစဉ်ပြေးနေကြတာတွေကိုအများကြီးတွေ့ရပြီးပါပြီတရားဟာလူတဦးနှစ်ဦးအတွက်သာမဟုတ်လူပေါင်းများစွာတို့ကိုအကျိုးဖြစ်စေပါတယ်အခုယောဂီတို့ဟာမိမိတို့ရဲ့ထူးကဲတဲ့ပါရမီတွေကြောင့်တရားရိပ်စာကိုရောက်လာကြပြီးတန်ဖိုးမပြတ်နိုင်တဲ့တရားယတနာတွေကိုရနိုင်ယူနိုင်ကြတဲ့အခွင့်အရေးတွေကိုရနိုင်ကြပါပြီယောဂီတို့ရဲ့အတွင်စိတ်မှာရှိတဲ့အညစ်အကြေးတွေကိုသန့်စင်စေနိုင်တဲ့တရားစပြကိုလည်းရကြပြီဖြစ်လို့ယောဂီတို့စိတ်တွေတန်ရှင်းစင်ကြယ်လာကြရအောင်ယောဂီတို့ရဲ့တသက်တာမှာလည်းအေးငြိမ်ချမ်းသာပျော်ရွှင်နေကြပြီကို့အတွက်ရောသူများအတွက်ပါအကျိုးကျေးဇူးများဖြစ်စေနိုင်တဲ့တရားဖြစ်ပါတယ်ကြံရှိနေတဲ့လေးရက်ကိုအကောင်းဆုံးအသုံးပြုကြပါဘဝအဆက်ဆက်ကစုပေါင်းတိုးလောင်လာခဲ့တဲ့ကံဟောင်းကံကြွေးတွေကိလေသာအညစ်အကြေးတွေကိုအမြစ်ကစခြေမုံပစ်လိုက်ကြပါယောဂီတို့စိတ်မှာရှိနေတဲ့အစွဲတွေအကျင့်ပုံစံတွေကိုပြောင်းပစ်ကြပါစိတ်ရဲ့အတွင်းအနှက်ဆိုင်ဆုံးအပိုင်းနဲ့ဆက်သွယ်ပြီးဝေဒနာတွေကိုတတိနဲ့ဥပက္ခနဲ့ရှုကြပါတတိဥပက္ခတတိဥပက္ခနဲ့ရှုရှုသွားရင်ကံဟောင်းကံကြွေးကိလေသာတွေအလွှာလိုက်အလွှာလိုက်ပျောက်ကွယ်သွားကြပြီးအနှောင်အဖွဲ့တွေခြေခွင်းတွေကံဟောင်းတွေသင်္ခါရအဟောင်းတွေကလွတ်မြောက်လာပြီးနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြပါလိမ့်မယ်ယောဂီတွေအလုံးစိဉ္ဇအပေါင်းဒုက္ခအပေါင်းကကျော်လွန်လွတ်မြောက်ကြပါစေကျော်လွန်လွတ်မြောက်ကြပြီးတကယ်အေးချမ်းချမ်းသာနှင့်တကားအစအစအရာရာမှာအစဉ်ပြေကြပါစေ အစဉ်ပြေကြပါစေ။ဘဝတုသဗ္ဗမင်္ဂလံခတ်သိမ်းသောမင်္ဂလာသည်ဖြစ်ပါစေသတည်း။